မြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းတွေထဲမှာဒီမိုကရေစီအခြေခံတွေအားနဲ့အပြစ်ကျူးလွန်သူတွေအေးအေးယူမခံရဘဲကင်းလွတ်ခွင့်ရနေတာတရားဥပဒေစိုးမိုးရေးအားနဲ့အရက်ဖက်ကကြီးကြပ်ခွင့်မရတာစရတွေပေါ်မှာအခြေခံတွေကြောင်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်ရာဇဝတ်လောက်ကျင့်သုံးခဲ့တဲ့အစိုးရတွေရဲ့မူဝါဒတွေဥပဒေတွေကလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပေးရရောက်နေတဲ့အကြောင်းပြောဆိုခဲ့တာပါ
They have contributed to and perpetuated violence, extreme poverty, exploitation, and dispossession.
ဒီမူဝါဒတွေကကျန်းဖက်မှုတွေကျူးလွန်ခံရအောင်အလွန်အမင်းဆင်းရဲမွဲတွေအောင်ခေါင်းပုံပြတ်ခံရအောင်ပိုင်ဆိုင်ခွင့်မရှိအောင်အားပေးရရောက်နေတဲ့အကြောင်းကြာသပတေးကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလကပြောဆိုလိုက်ကြပါသူတို့ဖြင့်1982ခုနှစ်နိုင်ငံသားဥပဒေကြောင့်ရိုဂျာတွေနဲ့တခြားမူဆင်တွေအတွက်နိုင်ငံမဲ့တွေလိုအဖြစ်မျိုးကြုံနေရတယ်လို့လည်းပြောဆိုသွားပါတယ်လူခွင့်ရေးချုပ်ပေါင်းမှုတွေဖြစ်ရတဲ့အကြောင်းရင်းကဘောင်းဆောင်ရှိနေပြီးကာလကြာရှည်တရှိနေတဲ့ပြဿနာကိုဖြစ်ရှင်းဖို့တမိုင်းနောက်ကျောင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပတ်ပေါင်းစုံကိုနားလည်ဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါလူခွင့်ရေးချုပ်ပေါင်းမှုပြဿနာကိုဖြစ်ရှင်းဖို့မြန်မာစုအနေနဲ့အားလုံးကိုစုစည်းပြီးဖြစ်ရှင်းနိုင်မဲ့တမိုင်းဝင်ခွင့်လန်းတည်းရဲ့ရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်ဒီမှာသူကတော့ရူညာဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတယ်လို့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်အရေးယူရတယ်ရှိတဲ့အကြောင်းလဲတုံ့ပြန်ထားတာပါ